Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ခါနေ2022စက်တင်ဘာလ5ရက်တင်းလာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်အစုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိတိုက်ရိုက်နာဆင်နိုင်ပါပြီရှင်ဒီနေ့ညအတွက်စီစဉ်မှုဖြစ်ကျမဤတန်စင်ကတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါသည်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီကနေ့မှာနားဆင်ကြရမယ့်ထိပ်တန်းရောက်သတင်းတွေမှာတော့မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားအရေးရက်ခတ်မှုတွေရောပါသက်သာဖို့အတွက်ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ဖို့ယူကရိန်းကနှိုးဆော်လိုက်ပါတယ်။အထင်းသင့်ခံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကြမ်းမာရေးနဲ့ပတ်သက်ပြီးအထူးဆိုးရိမ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောပါတယ်။ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ဖို့စစ်ကောင်စီအကြီးအကဲရုရှားကိုတွားရောက်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့အမှတ်များသတင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့တင်လာညအတွက်ထိပ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေမှာဆိုရင်တော့
အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခသည်တွေပေါ့မွတ်စလင်တွေနေရာပြောင်းရေးကတော့ပိုပြီးတော့ကြံ့ညာသွားနိုင်တယ်ပေါ့။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတင်းမာမှုတွေကြောင့်ဒုက္ခသည်တွေနေရပြန်နိုင်ရဲ့အခက်အခဲအကြောင်းရခိုင်ရေးကျွမ်းကျင်သူဦးဖေတန်းပြောသွားတဲ့အပြည့်စုံကိုမကြခင်မှာနားဆင်ကြဖို့ရှိပါလိမ့်။ဒါ့အပြင်စကိုင်းတိုင်းမြောင်မြို့နယ်ဘက်ကနေနေရှင်းလင်းရေးတင်းကရားပြည်နယ်ဘက်မှာဆစ်ပြေးဒုက္ခသည်တွေအကြောင်းနဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့တင်းစရည်နောက်ဆုံးရတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒင်းနာမတ်စုစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်တင်းလာစီရင်တွေကိုနားဆင်ကြဖို့ရှိပါလိမ့်။အခုရင်ဆုံးတော့တင်းလာညာထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလိုက်နဲ့မမသစေအောင်တို့ကပြောပြပေးပါမယ်ရှင
်။မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားအရေးရက်ခတ်မှုတွေရောပါသက်သာဖို့အတွက်ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ပေးဖို့ယူကရိန်းကဒီကနေ့နှိုးဆော်လိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်မှုတွေနဲ့ဥရောပသမဂ္ဂနိုင်ငံသားတွေကိုစွန့်အင်ကိုပြပြီးချိန်ချမှုတွေကြောင်းဥရောပသမဂ္ဂ EU နိုင်ငံတွေမှာစီစေးတွေမီတာဂွန်တွေမြင့်တက်ရတာဖြစ်တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလေဗာကပြောပါတယ်။ရုရှားကတော့ဂျာမနီကိုပေးပို့တဲ့ဓာတ်ငွေသယ်ယူမှုအနောက်ရှက်ဖြစ်ရတာဟာအနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကြောင့်ဖြစ်တယ်လို့အပြစ်တင်ပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားကဓာတ်ငွေပို့နေတဲ့ Nord Stream အမှတ်1ပိုက်လိုင်းပြုတ်ပြင်ဖို့ကမောက်ကမဖြစ်ကုန်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောပါတယ်။တချိန်တည်းမှာပဲ G7 ဆက်မှုထိပ်သီး9နိုင်ငံကလည်းရုရှားကျူးကျော်စစ်အထောက်အပံ့ဖြစ်စေတဲ့အကျိုးအမြတ်တွေဝင်ငွေတွေကိုကန့်သတ်ဖို့အတွက်ရုရှားရင်နံတင်ပို့မှုအပေါ်ဈေးဖြတ်သတ်မှတ်ဖို့အဆိုပြုထားပါတယ်။ဒီလိုဈေးဖြတ်သတ်မှတ်နိုင်တဲ့နိုင်ငံတွေကိုသူတို့ကလည်းလောင်စာဆီမရောဘူးလို့ရုရှားကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
အထင်းသင့်ခံနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်တဲ့အကြောင်းနဲ့တွေးဆခွင့်မရရင်တော့နောက်တစ်ခေါက်မြန်မာနိုင်ငံသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာကပြောဆိုတာကိုအယ်ဂျာဇီယာသတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲတော်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေကရွေးကောက်ပွဲမတမာမှုအတွေ့အလုံးနဲ့ထောင်ဒဏ်3နှစ်ထပ်ပြီးတော့ပြည်ဒဏ်ချခဲ့တာကိုသူ့အနေနဲ့သတိပြုမိတဲ့အကြောင်းစင်ကာပူနိုင်ငံ IS Yusuf Ishaq သူတေသနာ Institute မှာပြောကြားတဲ့မိန့်ခွန်းမှာ Nolin Heza ကပြောကြားသွားပါတယ်။ Ogula တတိယပတ်အတွင်းမှာ Nolin Heza မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုအချင်းအောင်တွင်ကနေနေကိုပြန်ပို့ရေးကိစ္စနဲ့နောက်သူနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့ Nolin Heza ကတောင်းဆိုခဲ့ပြီးတော့စစ်ကောင်စီကြီးကဲဘက်ကတရားစီရင်ရေးကိစ္စတွေပြီးဆုံးတဲ့အခါမှာဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်လာတဲ့အခြေအနေကိုမူတည်ပြီးစဉ်းစားဆောင်ရွက်မယ်လို့တုံ့ပြန်ပြောဆိုပါရယ်ဒေါန်ဆန်းစုကြည်ပေါ်မှာနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲထားပြီးတော့အခုထိထောင်ဒဏ်20ပြည်ဒဏ်ချမှတ်ထားပါရယ်ရှင်
ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရုရှားနိုင်ငံကိုတွားရောက်ပါတယ်။ရုရှားအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပါအဝင်ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးတိုးမြင့်သွားမယ်လို့ခီးစဉ်နဲ့ပတ်သက်လို့မြန်မာအလင်းသတင်းစာမှာရေးသားပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့တခြားအသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။အရှေ့ပြားစီးပွားရေးဖိုရမ်မှာတရုတ်၊အိန္ဒိယ၊ဂျပန်၊ကဇက်စတန်နဲ့တခြားနိုင်ငံကကိုယ်စားလှယ်တွေတက်ရောက်မယ်အစီအွေဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခါးမှုတွေ တိုးပြီးခံရတဲ့မြန်မာနဲ့ရုရှားအကြားဤပညာနဲ့စီးရေးဆက်ဆံရေးတိုးမြင့်နေခြင်းမှာပဲဒီနေ့အတွင်းဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရုရှားနိုင်ငံကိုသွားရောက်ပြီးကာကွယ်ရေးဝန်ကြီးဌာနအရာရှိတချို့ကိုတွေ့ဆုံခဲ့သလိုရုရှားနိုင်ငံပိုင်အာကာသကော်ပိုရေးရှင်းနဲ့အနုမြူကော်ပိုရေးရှင်းကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်အောက်ဂုတ်လကုန်လုံးကလည်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ရုရှားနိုင်ငံကိုသွားရောက်ခဲ့သလိုရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလာဖရော့လည်းအောက်ဂုတ်လပထမပတ်အတွင်းနေပြည်တော်ကိုလာရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့တီနိုင်ငံတည်ငြိမ်ရေးကြိုးပမ်းချက်တွေကိုရုရှားနိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ရှစ်နှစ်စစ်ကောင်စီကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိုအတိအမှန်မပြုဖို့နိုင်ငံတကာကိုတောင်းဆိုနေပါတယ်ခင်ဗျာ။
ကနေဒါနိုင်ငံဌာနေတိုင်းသားတွေနေထိုင်တဲ့ Saskatchewan ပြည်နယ်နဲ့အနီးအနားဒေသတခုမှာဓားထိုးမှုတွေဆက်တိုက်ဖြစ်ခဲ့တဲ့အတွက်လူ10ဦးသေဆုံးပြီးတော့15ဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါရယ်ဒီဓားထိုးမှုမှာတန်တရားရှိတဲ့အသက်32နှစ်အရွယ် Damian Sanderson နဲ့အသက်30အရွယ် Mike Sanderson တို့နှစ်ဦးကိုရဲတပ်ဖွဲ့ကရှာဖွေနေပါရယ်သူတို့နှစ်ယောက်ကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဒေသနဲ့မိုင်200လောက်အကွာ Regina မြို့မှာအ내ရောက်နစ်ဆန်ကားတစ်စီးနဲ့တွားနေတာကိုသတင်းရထားတာကြောင့်အဲ့ဒီဒေသတဝိုင်းနေသူတွေသတိထားတွားလာဖို့လဲရဲကသတိပေးထားပါတယ်ဓာတ်ထိုးတိုက်ခိုက်မှုတွေဟာဌာနေတိုင်းသားတွေနေထိုင်ရာ Saskatchewan ပြည်နယ် James Smith Cree Nation နဲ့ Saskatoon အရှေ့မြောက်ဘက် Walden Yard တဝိုက်ကနေရာ73ခုမှာဆက်တိုက်ဖြစ်ပွားခဲ့ပါတယ်တနင်္ဂနွေနေ့အစောပိုင်းမှာပထမဆုံးတိုက်ခိုက်မှုဖြစ်ပြီးတော့3နာရီအတွင်းမှာရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့ပြီးနေ့လယ်ပိုင်းမှာအနီးအနားပြည်နယ်နှစ်ခုမှာအလားတူသတိပေးချက်ထုတ်ပြန်ခဲ့ပါတယ်သူတို့နှစ်ယောက်ကိုတော့ရဲကရှာဖွေနေပြီးတော့တန်တရားဖြစ်ဖွယ်လူတွေတွေ့ရင်သတင်းပို့ဖို့နဲ့မတင်ငါဘွေရလူတွေနားကိုချင်းကတ်မျိုးမလုပ်ဖို့လေသတိပေးထားပါတယ်တန်တရားတရခန်အုပ်ကိုလက်နဲ့ကင်ဆောင်ထားတဲ့ NDA ပေးနိုင်သူတွေအဖြစ်သတ်မှတ်ထားပြီးတော့သူတို့ကိုကိုတိစိတ်တတ်နဲ့ကိုရဲဌာနမှလာအဖမ်းခံဖို့လေရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်လက်တလုံးမှာတော့ဒီအဓိကအခင်းဖြစ်ပွားတဲ့ James Smith Cree Nation ဒေသမှာဌာနေကြီးကဲတွေကရေးပေါ်အခြေအနေကြီးညာထားပါတယ်အခုတိုက်ခိုက်မှုတွေဟာကြောက်စရာကောင်းတယ်လို့ကြေကွဲပွေရဖြစ်တယ်လို့ဝန်ကြီးချုပ် Justin Trudeau က Twitter ဆက်မျက်နှာကရေးခဲ့ပြီးတော့ကနေဒါနိုင်ငံသားတွေဒေသဆိုင်ရာအာဏာပိုင်တွေရဲ့သတိပေးချက်တွေကိုလိုက်နာကြဖို့လေတိုက်တွန်းထားပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင်ဗျာ
ဖီအမေရိကန်တန်ကဒီနေ့လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံအနောက်တောင်ပိုင်းမှာပြင်းအား6.8ရှိတဲ့ငရင်တစ်ခုလုခဲ့တာကြောင့်လူ9ဦးထဲမှာတေဆုံးခဲ့တယ်လို့တရုတ်အစိုးရပိုင်းမီဒီယာတွေကကြေညာပါတယ်။ဒီကနေ့တနင်္လာနေ့နေ့လယ်ပိုင်းကတရုတ်နိုင်ငံစီချွန်းပြည်နယ်မှာငရင်လုခတ်ခဲ့တာဖြစ်ပါတယ်။ဒီနေရာဟာငရင်ပုံမှန်လုခတ်လေ့ရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒီနေ့လုခတ်ခဲ့တဲ့ငရင်ကြောင့်မြေပြိုတာတွေရှိခဲ့ပြီးအိုးအိမ်တွေပျက်စီးတာတွေလျှက်စစ်တအားပြတ်တောက်မှုတွေလည်းဖြစ်ခဲ့တယ်လို့တရုတ်နိုင်ငံပိုင်းအံလွင်ဌာန CCTV ကကြေညာပါတယ်။ငရင်ဟာပြည်နယ်မြို့တော်ချန်ဒူးကိုလည်းလုခတ်သွားပြီးငရင်ဘဟုချက်ကတော့မြို့တော်ကနေကီလိုမီတာ200လောက်ကွာဝေးပါတယ်2008ခုနှစ်တုန်းကတော့စီချွန်းပြည်နယ်မှာပြင်းအားရှိရှိတဲ့ငရင်လုခဲ့တဲ့အတွက်လူပေါင်း9000နီးပါးတိတ်ဆုံးခဲ့ရပါတယ်ခင်ဗျာ
ပါကစ္စတန်တောင်ပိုင်းစင်ပြည်နယ်ကကုန်းနေမိုင်းအကြီးဆုံးရေကန်ဟာမုတ်တုံမိုးရေကြောင့်အန္တရာယ်ရှိတဲ့အဆင့်ထိရေရှမ်းလာတဲ့အတွက်အနီးအနားခရိုင်တွေမှာပိုးပြီးရေလွှမ်းမိုးလာနိုင်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကစက်တင်ဘာ4ရက်ကသတိပေးထားပါတယ်။အနီးအနားကြေးရွာတွေကဒေသခံတွေကိုဘေးလွာရှောင်တိမ်ဖို့လဲတိုက်တွန်းနေပါတယ်။မန်ချာတဘာဝရေကန်ကြီးစီကနေပြီးတော့ရှမ်းလာမဲ့ရေတွေအနီးအနားကလူနေထူထပ်တဲ့ဒေသတွေကိုမရောက်ပဲနဲ့အနီးမှာရှိတဲ့အိမ်တုမြစ်ထဲကိုရေလွှဲဖောက်ထုတ်နိုင်အောင်လို့ပြည်နယ်အာဏာပိုင်တွေကကျူးစားနေပါတယ်။အရှမအကြီးဆုံးတစ်ခုဖြစ်တဲ့ဒီရေကန်ကြီးရေတွေဟာအိန္ဒုမြေအနောက်ဖက်ခြမ်း James Horo နဲ့ဓာတူခရိုင်တွေကိုရှန်ကျနေပါတယ်။လက်တလုံးမှာတော့ပါကစ္စတန်မှာခရိုင်80လောက်ရေလွှမ်းမိုးနေတာမှာအဲ့ဒီခရိုင်တွေမှာတော့အဆိုးဆုံးဖြစ်နေတာပါ။ပါကစ္စတန်မှာလက်ရှိရေလွှမ်းမိုးမှုတွေဟာပုံမှန်ဖြေဦးဖြစ်စင်မဟုတ်တဲ့မိုးရွာသွန်းတာတွေကြောင့်ဖြစ်ပြီးတော့ဒါဟာဥဒုရာသီဖောက်ပြန်မှုကြောင့်ဖြစ်တယ်လို့တော့ပြောဆိုကြပါတယ်။ပါကစ္စတန်မှာအခုရေလွှမ်းမိုးမှုတွေဟာစေစုနှစ်တွေအတွင်းမှာအဆိုးဝါးဆုံးဖြစ်ပါတယ်။ဒီလိုသဘာဝဘေးအနေကြောင့်ကလေးငယ်453အပါဝင်လူပေါင်း1300နီးပါးအသက်ဆုံးရှုံးခဲ့ပါတယ်လူပေါင်း1000ကျော်ထိခိုက်ဒဏ်ရာရပြီးတော့33သန်းလောက်ကတည်ရောက်မှုတွေဖြစ်စေခဲ့တယ်လို့လည်းခန့်မှန်းပါတယ် ဇွန်လလေပိုင်းမုတ်တမိုးရွာသွန်းချင်းကလေးကဆက်ပြီးတော့အခုလိုဘေးအနေနဲ့ကျုံနေရတာပါလူပေါင်း6သိန်းကျော်ရေဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေရတယ်လို့ပါကစ္စတန်ရဲ့ကပ်ဘေးအနေနဲ့စီမံခန့်ခွဲရေးအာဏာပိုင်တွေကပြောပါတယ်ရှင်
လူမှုအခွင့်အရေးတွေအတော်များများပေးထားပြီးကမ္ဘာပေါ်မှာအတိုးတက်ဆုံးဖွဲ့စည်းပုံတစ်ခုဆိုပြီးတင်စားကြတဲ့ချီလီနိုင်ငံဖွဲ့စည်းပုံအသစ်အဆိုပြုတာကိုချီလီမဲဆန္ဒရှင်တွေကပယ်ချလိုက်ကြပါတယ်။လွန်ခဲ့တဲ့40တနစ်ကချီလီအာဏာရှင်ဗိုလ်ချုပ်ကြီးအာဂူစတိုပီနိုချေရေးခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေနေရာမှာဒီဥပဒေအစ်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဒီဖွဲ့စည်းပုံအစ်ကိုလက်ရှိလက်ဝဲသမ္မတဂေဘရီယယ်ဘော်ရစ်ကထောက်ခံပြီးအဲ့ဒီထက်မှာတော့လူမှုအခွင့်အရေးအသစ်တွေပေးထားသလိုလူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အစိုးရတာဝန်ယူမဲ့အပိုင်းတွေကြေကြေပြန့်ပြန့်ဖော်ပြထားပါတယ်။ဒါ့အပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာစည်းမျဉ်းတွေကိုလည်းဖော်ပြထားပါတယ်။လူထုဆန္ဒခံယူပွဲရဲ့မဲ69ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့မဲဆန္ဒရှင်67ရာခိုင်နှုန်းကဒီဖွဲ့စည်းပုံအဆိုပြုချက်ကိုပယ်ချထားတယ်လို့ချီလီအာဏာပိုင်တွေကပြောပါတယ်။မဲဆန္ဒရှင်38ရာခိုင်နှုန်းကျော်လောက်ပဲဖွဲ့စည်းပုံကိုထောက်ခံခဲ့ကြတာပါ။ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုပြီးချီလီမဲဆန္ဒရှင်80ရာခိုင်နှုန်းနီးပါးက2020ခုနှစ်တုန်းကမဲပေးခဲ့ကြတာပါ။ဒါကြောင့်ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုတာကတော့ဆက်ပြေးလို့ရမယ့်ကိစ္စဖြစ်တယ်လို့ဖွဲ့စည်းပုံအတည်ပြုရေးအဖွဲ့ရဲ့ပြောခွင့်ရှိသူကာရိုကာရီယိုလာကတင်းနင်းကနေနေကပြောပါတယ်ဖွဲ့စည်းပုံအသစ်ဆက်ပြီးရေးဆွဲနိုင်ဖို့ချီလီလူမှုအဖွဲ့တွေနိုင်ငံရေးသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့သမ္မတဂေဘရီယယ်ဘော်ရစ်ကတင်းနင်းကနေနေလူထုဆန္ဒခံယူပွဲပြီးမှပြောကြားခဲ့ပါတယ်နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံအသစ်ဖြစ်လာဖို့ဆက်ပြီးကြိုးပမ်းသွားကြမယ်လို့ကတိပြုကြပါတယ်အခုရှုံးနေတော့တဲ့ဖွဲ့စည်းပုံထဲမှာတော့အခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်နဲ့အိုးအိမ်စနစ်တွေကိုလည်းထည့်သွင်းထားပါတယ်ဒါအပြင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဌာနတိုင်းရင်းသားတွေကိုလည်းသတ်မှတ်ပေးထားပါတယ်ခင်ဗျာ
American တီရောင်ဇူးမှာဒီကနေ့စက်တင်ဘာ9ရက်နေ့ကျရောက်တဲ့အလုသမားနေ့အခမ်းအနားတွေမှာပါဝင်ဆင်နွှဲဖို့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဝင်းစကိုစင်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရေးစီကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။ American အလုသမားတို့ရဲ့ဂုဏ်သိက္ခာရှိမှုကိုမိမောင်းထိုးပြတဲ့မိန့်ခွန်းတွေကိုဝင်းစကိုစင်ပြည်နယ်က Milwaukee မြို့နဲ့ပင်ဆယ်ဗေးနီးယားပြည်နယ်က Pittsburgh တို့မှာပြောကြားမယ်လို့ Imperial ကပြောပါတယ်။သမ္မတဘိုင်ဒန်နဲ့အတူအလုသမားဝင်ကြီးမာတီဝေါ့ရှ်လေလိုက်ပါမှာပါ။စက်တင်ဘာပထမဆုံးတနင်္လာနေ့မှာကျောက်တဲ့အလုသမားနေ့ကို1894ခုနှစ်ကလေးကနှစ်စဉ်ကျင်းပတာဖြစ်ပြီးတော့ American အလုသမားတွေရဲ့လူမှုရေးစီးပွားရေးအောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတလွားချစ်တဲ့ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊မိတ်ဆွေမိသားစုတွေ့ဆုံပွဲတွေနဲ့ဆင်နွှဲလေးရှိပါတယ်။ American ပြည်ထောင်စုမှာ Labor Day အလုသမားနေ့ကျောက်ပြီးဆိုရင်ဒါဟာနေရာဒီပြီးဆုံးတဲ့အချိန်လို့မှတ်ယူကြပြီးတော့ကလေးတွေကြောင်းပြမဖွင့်ခင်မှာအပျော်ခီးထွက်ကြတဲ့မိသားစုတွေအတွက်တော့နောက်ဆုံးခွင့်ရရှိရတာလည်းဖြစ်ပါရဲ့ရှင
်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်ခန့်နိုင်ဖို့လက်ရှိနိုင်ငံရေးဝန်ကြီး Liz Truss ကို Conservative Party ခေါင်းဆောင်တဲ့အဖြစ်ရွေးချယ်လိုက်ကြပါပြီ။ Conservative Party ဝင်အယောက်38,000ကမဲခွဲရွေးချယ်ပြီးတဲ့နောက်ဒီကနေ့စက်တင်ဘာလ5ရက်နေ့တနင်္လာနေ့မှာ Liz Truss ကိုဗြိတိန်ဝန်ကြီးချုပ်ရာထူးခန့်နိုင်ဖို့ Conservative Party ခေါင်းဆောင်တဲ့အဖြစ်ရွေးချယ်လိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။သူသာအနိုင်ရခံရင်ကာကွယ်ရေးအသုံးစရိတ်တုံ့ပြန်ပြီးအခွန်ကောက်ခံမှုတွေလျှော့ချမယ်လို့ Liz Truss ကမဲဆွေစည်းရုံးစဉ်အတွင်းပြောကြားခဲ့ပါတယ်။ပြိုင်ဘက်ဖြစ်တဲ့ဗြိတိန်ဗန်နာရေးဝန်ကြီးဟောင်း Rishi Sunak ကတော့ရှုံးနိမ့်ခဲ့ပါတယ်။ Sunak အတွက်မဲ6,399မဲရခဲ့ပြီး Truss အတွက်မဲ11,326မဲရခဲ့တာဖြစ်ပါတယ်မနေ့ပြန်အင်္ဂါနေ့ကျရင် Liz Truss ကိုဗြိတိန်ဝန်ကြီးချုပ်အဖြစ်ဘီယမာကြီး Elizabeth ကတရားဝင်ချီးမြှောက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Natana စက်တင်ဘာလ5ရက်တင်းလာနေညပိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစိုးမင်းလိုက်နဲ့မမသည်စံအောင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒလင်းနာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။အခုရင်ဆုံးတော့ဘင်္ဂလားဒေ့ရှ်နေကြာသတင်းကိုတင်ဆက်ပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာစစ်ဘက်ကနေပြီးတော့ပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေကြားခဲ့ပါလိမ့်တိုက်ခိုက်ရေးလေယာဉ်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကျူးကျော်ပြန့်တန်းနေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုကန့်ကွက်နေရပါနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေမှုဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရန်ရေးကိုလည်းပို့ပြီးတော့အလန့်ဝေးအောင်လို့ခက်ခဲသွားစေနိုင်တယ်ဆိုပြီးတော့တချို့လေးလာသူတွေကတုံ့တက်ကြပါတယ်ဘင်္ဂလားဒေ့ရှ်နေကြအခြေအနေသတင်းပေးပို့ချက်ကိုကိုအောင်ကတင်ဆက်ထားပါတယ်ရှင်
နှစ်ပေါင်းများစွာရပ်တန့်ပြီးတော့အကောင့်ထဲမဖော်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးရာဒီနှစ်ကုန်လမှာစကောင်းစနိုင်မယ်လို့မကြခင်သတင်းပတ်တွေအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအရာရှိတွေခန့်မှန်းပြောဆိုထားပါတယ်။ဒီလိုခန့်မှန်းပြောဆိုနေချိန်မှာပဲရခိုင်လက်နက်ကိုင်အဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ဆက်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေကြားဆောင်စခန်းတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကလည်းတုံ့ပြန်တိုက်ခိုက်တာတွေပိုပြင်းထန်လာပါတယ်။နေကြားဆောင်တပ်သား19ဦးသေဆုံးပြီး2ဦးကိုဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့စစ်ရင်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအတည်ပြုချက်မပေးပါဘူး။ AA သိမ်းပိုက်ထားတဲ့စခန်းကိုပြန်ရယူဖို့အတွက်လေကြောင်းအပါဝင်အကြီးအကျယ်ပြန်လည်တိုက်ခိုက်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေချရောက်ခဲ့ပါတယ်။တစ်ချိန်တည်းမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နဲ့ကျူးကျော်ရဲဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ကောင်စီတပ်မတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်ခြားမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူမျိုးရေးတိုးမြင့်ချထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကလူတွေထပ်ပြီးတော့ဖျက်ချော်မလာစေဖို့မြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါရယ်။အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ကိစ္စပိုမိုခက်ခဲလာနိုင်တယ်လို့လဲရခိုင်ရေးကျွမ်းကျင်သူဥဖေတန်ကသုံးသပ်ပြောဆိုပါရယ်။
အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခတွေပေါ့မွတ်စလင်တွေနေရာပြန်ရေးကတော့ပူပြီးတော့ကြံ့ကြသွားနိုင်တယ်ပေါ့ဒါပေမဲ့တကယ်တမ်းအထက်အကြောင်းအရာကဒီဒုက္ခတွေတောင်းဆိုထားတဲ့အချက်တူရှိတယ်နိုင်ငံရေးအချင်းတော့တော့သူတို့ရဲ့နေမြေတွေသူတို့ရဲ့ဆုံးရှုံးသွားမှုတွေအဲ့ရောကြီးပြရမှာတို့ဟိုသူတို့နိုင်ငံသားအခွင့်အရေးပြရမှာတို့အဲ့ဒါသူတို့အဲ့မှာလုံခြုံမှုရှိအောင်ကာကွယ်ဆောင်ရှောက်အဲ့လိုဒါနိုင်ငံရေးတောင်းဆိုမှုအများကြီးရှိတယ
်။ပြီးခဲ့တဲ့2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေအတွင်းစစ်တပ်ကနေမီရှင်းလင်းမှုကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာပါ။လက်ရှိမှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးဟာဝန်တော့ဝန်ပိုးတစ်ခုဖြစ်နေပြီးတော့သူတို့တွေနေရပြန်နိုင်မဲ့စီစဉ်နေကိုနိုင်ငံတကာနဲ့အင်းကြီးချင်းနိုင်ငံတွေနဲ့ဆွေးနွေးနေရတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြီးခဲ့တဲ့ရက်ပိုင်းကပဲANI သတင်းဌာနနဲ့တွေ့ဆုံမိမြန်ကမှပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့မျိုးကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူးဒုက္ခသည်တွေရဲ့ပြန်လည်ပို့ဆောင်ရေးအစီအစဉ်ကိုတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်တွဲပြီးတော့အစီအစဉ်ဆောင်ရွက်မယ်အကြောင်းဂရီပေးပြောဆိုထားပါတယ်နိုင်ငံရေးသုံးသပ်သူဥပေတန်ကတော့လက်ရှိရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုအခြေအနေအားဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်လာနိုင်တယ်လို့မြင်ပါတယ
်ဆက်ပြီးတော့အဲ့လိုဒီဘက်ဒီနေ့တန်းကန်ကွက်လာပြီဆိုရင်တော့ဆက်ပြီးအဲ့လိုအချိန်မျိုးပြန်ပြီးတော့လက်နေကြီးကြမယ်အဲချီကြမယ်ဟိုဘက်ကပြည်သူတွေရဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့စိုးရင်ထိုက်လို့မှုဖြစ်စီမယ်အဲဒါမျိုးပိုင်နဲ့ကျူးလွန်တယ်ဆိုတဲ့သဘောမျိုးပေါ့အကျူးကျော်တယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးဆက်ဖြစ်လာရင်တော့တနေ့ဆက်တနေ့ဟိုဘင်္ဂလားဒေ့ရှ်တို့ရနဲ့ဆက်ဆံရေးကတော့ဟိုတင်းမာလာမှာပဲအဓိကကတော့အဲ့ဒီနေရှာဒေသမှာတိုက်ပွဲတွေဖြစ်နေရင်တော့ဒီကိစ္စကတော့ဆက်ရှိနေဦးမှာပေါ့နော်
ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်လက်ခံမဲ့စစ်ကောင်စီဘက်ကပြောဆိုနေတဲ့အချိန်ထဲမှာဒုက္ခသည်တွေဘက်ကလည်းဘေးကင်းလုံခြုံမှုကိုအာမခံပေးပြီးဂုံတိတ်ခါရှိရှိပြန်နိုင်တဲ့အခြေအနေမျိုးရှိမှပြန်ကျင်တဲ့အကြောင်းပြောဆိုနေပါတယ်။နှစ်နိုင်ငံနယ်ဆက်စီရေးပြည်ပခနဲ့တိုက်ပွဲတွေမဖြစ်ခင်ကတည်းကစစ်အာဏာသိမ်းမှုနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပခတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဟာအလံဝေးသွားတယ်ဆိုတာကိုဒေတာရင်းအကြက်တွေကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နယ်ခြားအခြေအနေကိုကြောက်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေရေဒီယိုရုပ်သံစင်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါမှာတော့သခိုင်းတိုင်းဘက်ကနေမြေရှိလေးရေးစစ်စင်ရေးပြီးကြောင်းဒေသခံတွေထွက်ပြေးရတဲ့တည်င်းကိုတင်ဆက်ပေးကြပါတယ်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာပြီးခဲ့တဲ့သတင်းဘက်ကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းမှာအ ਨੇ စုံကျေးရွာ၁၀ရွာကထောင်ထဲချတဲ့ရွာသူရွာသားတွေဘေးလွရာကိုတင်းရှောင်နေရတယ်ဆိုပြီးတော့အကူအညီပေးအဖွဲ့တွေကပြောပါတယ်။အရင်ကလေထွက်ပြေးတင်းရှောင်နေတဲ့ရွာသားတွေရှိနေပြီးတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားစီးရီးတင်းမာတဲ့အခြေအနေကြောင့်ဒုက္ခသည်တွေအိမ်မပြတ်နိုင်ကြသေးပါဘူး။မြောင်အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်တင်ပြထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကျေးရွာတွေကိုစစ်ကောင်စီဘက်ကစက်တင်ဘာ4ရက်ညပိုင်းကစပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတဲ့အတွက်ရဲစခန်းအနီးကကျေးရွာအတော်များများဘေးလွတ်ရာတင်းရှောင်နေရပါတယ်။လက်ရှိအချိန်စစ်ကောင်စီဟာမြောင်မြို့နယ်နဲ့ရေစကြိုမြို့နယ်မှာစစ်ကြောင်းတစ်ကြောင်းနဲ့မြောင်မြို့နယ်ကြောက်ရည်ရဲစခန်းအနီးမှာစစ်ကြောင်းတစ်ကြောင်းစုစုပေါင်းစစ်ကြောင်း2ကြောင်းခွဲပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်လဲကျေးရွာ10ရာအထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့စစ်ဘေးရှောင်သူတွေကိုကူညီပေးနေသူတူကဗီဒီယိုကိုအခုလိုပြောပါတယ
်စစ်ကြောင်းတကြောင်းကကျွန်တော်တို့မြောင်းနဲ့တောင်ပြားပေါ့ဗျာနော် ညောင်းနဲ့တောင်ပြားကျွန်တော်တို့မရဟုမင်းလာရွာနဲ့ပန်းကျူရွာကိုရောက်တယ်အဲ့ချိန်မှာကကျွန်တော်တို့အဲ့ဘက်ရွာတွေကြီးရတယ်အညာကျတော့ကြောက်ရစကန်းကဘူကိုင်းရွာကိုထပ်ဝင်တယ်ဝင်တဲ့အတွက်ကြောင့်မလို့အဲ့ဒီဘူကိုင်းနဲ့ပေးပတ်ပတ်လေရွာတွေကပါထပ်ပြီးတော့ကြီးရတယ်ဗျအဲ့တော့ကျွန်တော်စကြောင်းကနှစ်ကြောင်းအဲ့လိုမျိုးတောင်ပြားနဲ့ကျွန်တော်တို့အလဲကျော်ပေါ့နော်အဲ့ရွာတွေကြီးရတာဗျတို့ကလည်းများလဲဆိုမနက်ပိုင်းတောင်ရမ်းနေကသုံးတောင်လေးတောင်လောက်ရှိတယ်ဗျကြီးကြရတာပေါ့ရွာ၅ရွာဆိုတော့ဒီညပိုင်းမှာကျတော့9000လောက်ရှိတယ
်ဒုက္ခတွေတွေဟာဖုံးကြီးចောင်းနေねစစ်တပ်ဘက်ကထိုးစစ်ဆင်တာမရှိတဲ့တခြားကျေးရွာတွေစီမှာခိုလုံနေရပါတယ်စစ်ပေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးရှောင်တူကအခုလိုပြောပါတယ
်ကျွန်တော်တို့ညတော့ငါဟွာလောက်ကပြေးလာတယ်ဗျ7နာရီကျော်လောက်ကပြေးလာတာဒုက္ခတော့ကြီးကြီးရောက်တာဗောကျုံနေလဲမီးရှို့ခံနေရွာတွေလဲအများကြီးတယ်ဗျာအဲချင်းလေးအခုတော့ဆိုတော့ရှောင်းအောင်ပါကျွန်တော်တို့ကတော့ဘယ်လိုပြောမလဲဗျာမြန်မြန်ပြီးွားရမှအစင်ပြေမှာဒီလောကကြီးရတော့အစင်မပြေဘူးပေါ့ဗျာအားလုံးလူကြီးတွေရောဒါကျွမ်းသားတွေဆိုအကုန်ပြစ်ထားခဲ့တယ်ဗျာဒိဋ္ဌိဆန်နေဆိုရင်ဒါလည်းမစားပေါ့ဒုက္ခတော်တော်ကြီးပါတယ်ကြီးတာတော့
စကိုင်းတိုင်းမြောင်မြို့နယ်တဲကိုဩဂုတ်လ31ရက်ကတည်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေမြေရှင်းလင်းနေတာပါဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာရှိပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အရသား5ဦးသေဆုံးခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်9ဦးလက်နက်ကြီးထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတင်းထုတ်ပြန်ထားတာတော့မရှိသလိုတိကျအတည်ပြုချက်တော့မရသေးပါဘူးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်လဲအပြစ်ဖို့နေကြပါတယ်လောလောဆယ်တိုက်ပွဲတွေအကြီးအကျယ်မဖြစ်ပေမဲ့စစ်ရေးအရတင်းမှမှုတွေကတော့ရှိနေပါတယ်စစ်တပ်ဘက်ကနယ်မြေရှင်းလင်းရေးထိုးစစ်ဆက်လုပ်နေတဲ့အတွက်ဒေသခံတွေနေရက်မပြန်ရသေးသလိုစိုက်ပျိုးရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်ဖို့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းမြောင်မြို့နယ်ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ
စကိုင်းတိုင်းမြောင်မြို့နယ်ဘက်ကအခြေအနေကိုကိုစံကျော်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ကယားပြည်နယ်ကဆေးဘေးဒုက္ခသည်တွေအခြေအနေကိုပြောပြပေးပါမယ်။ကယားပြည်နယ်ဒီမော်ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်တွေကဆေးဘေးရှောင်ရွာသားတွေနေရပြန်ကြမယ်ဆိုရင်စစ်ကောင်စီတွာလာလှုပ်ရှားခဲ့တဲ့နေရာတွေမှာမြေမြုပ်မိုင်းတွေရှိနေတဲ့ကြောင်းဒေသခံကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုကြိုတင်နားဆင်ပြီးတော့မှသွားကြဖို့ KNY ဒေသခံကာကွယ်ရေးတပ်ဖွဲ့ KNDF ကတတိပေးနှိုးဆော်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေကြတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒုက္ခသည်တွေအတွက်အကူအညီပေးလဲလိုအပ်နေတာပါ။ KYP နဲ့အချင်းနေသတင်းပေးပို့ချက်ကိုကိုစော်ဝင်းလိုင်းတင်ဆက်ထားပါရှင်
။ KYP နဲ့ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်မှာစက်တင်ဘာ4ရက်မနေ့ကကရင်နီဒေသကာကွယ်ရေးပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့တဲ့အကြောင်း KNDF ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်။
မနေ့ကမနက်6နာရီခွဲလောက်မှာကျွန်တော်တို့ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်အဆက်မှာရှိတဲ့အဲဒီမိကောင်ရတက်ဆိုတဲ့ရွာမှာတက်ဆွဲထားတဲ့စကားဆတွေကိုကျွန်တော်တို့ KND ရဲ့စိုက်ရင်တည်းရဲ့ KND ဝင်ပြီးတော့မှတိုက်ခိုက်တယ်ပေါ့။ဒီတိုက်ပွဲကတော့ကျွန်တော်တို့ဒီနာရီလောက်ကြာတယ်ပေါ့နော်။နောက်ဒီကျွန်တော်တို့7နာရီဒီကျော်လောက်မှာကျွန်တော်တို့ဖရူဆိုမြို့နယ်ထဲကကတာလာဆိုတဲ့ရွာမှာလည်းကျွန်တော်တို့နေနေတိုက်ပွဲဖြစ်ခဲ့တယ်။အမှန်လည်းစကားဆပကတယောက်ကြာတယ်ပေါ့နော်။ပြီးတော့အဲဒီတစ်ဆက်ထဲပဲဒီဖရူဆိုမြို့နယ်မှာပဲစာကြည့်ပေါ့ဆိုပြီးရင်တော့ညခုအမှန်လည်းတိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်
။ဒီနေ့နေကင်းပိုင်းအထိတော့တိုက်ပွဲအခြေအနေတည်ငြိမ်နေပါတယ်စစ်ကောင်စီတပ်တွေဘက်ကတုံ့ပြန်ထိုးစစ်ဆင်လာနေတာမို့တိုက်ပွဲတွေအခြေမရွေးပြန်ဖြစ်လာနိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီမော့ဆိုနဲ့ဖရူဆိုတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဘက်က2ဦးသေဆုံးပြီး MA3 rifle တင်းနဲ့တလက်နဲ့လက်နက်ခဲယမ်းတချို့သိမ်းဆီးရမိခဲ့တယ်လို့ KNDF ကပြောဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်အရယူနိုင်ခြင်းမရှိသေးပါဘူးစစ်ကောင်စီတပ်တွေတွာလာလှုပ်ရှားနေတဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတဲ့အန္တရာယ်ရှိနိုင်တယ်ဆိုပြီးစစ်ရှောင်ဒေသခံတွေနေရာမပြောင်းကြဖို့နဲ့ကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုနားဆွင့်ပြီးမတွာသင့်တဲ့နေရာမျိုးတွေမတွာဖို့ KNDF ကတိုက်တွန်းထားပါတယ်တိုက်ပွဲဖြစ်တဲ့အခါမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်စစ်ပီးရှောင်နေရှိတဲ့နေရာတွေမှာမကြခဏပောက်ကွဲလေးရှိပါတယ်ဒေသခံရွာသားတွေနေရာထပ်ခါတလဲလဲပြောင်းရွှေ့နေထိုင်ရသလိုနေရာမပြန့်နိုင်တဲ့အတွက်စားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်ရေခံပို့နေတာပေါ့ပို့နေတဲ့အခါကျတော့ဒီလမ်းမကြီးတစ်ချောင်းဆိုလို့ရှိရင်တို့တို့ချုံရေးအပြည့်ယူထားတယ်ဒီလမ်းမကြီးဘေးမှာရှိတဲ့ရွာတွေအားလုံးပေါ့နော်တို့အဲ့လိုလိုချုံရေးယူထားတယ်ဆိုတော့ဒီထက်ကဒေသခံကကိုရေးတန်းနေတဲ့အများကြီးရစ်တိုင်းလို့တိတိမှုရှိတယ်ပေါ့နောက်တစ်ခုကအဲ့လိုတိတိမှုရှိတဲ့အခါကျတော့ဒီထက်ကနေတော့လက်ကြည့်ဆူတယ်လက်ရှိတယ်ဘယ်လက်ကြည့်ရလဲကျွန်တော်ဒီမော့ဆိုရှိချမ်းဖက်မှာကလည်းနေကြီးတဲ့ခဏရောက်လာတာရှိတယ်ဆိုတော့ဒီသက်ခံတော်သူတွေကရွာထဲမှာပြလာနေလို့မရဘူးဒီလေးဆောင်တွေကစားနာရိုက်ခါတဲ့အများကြီးခက်ခဲဖြစ်နေတော့ပေါ့
ပ တောင်းနဲ့ချီဆစ်ဆောင်နေတဲ့လူတွေအတွက်ရိခာအကူအညီတွေလည်းဆက်လက်လိုအပ်နေဆဲဖြစ်ပြီးပြည်ရင်းပြည်ပကအလူရှင်တွေရဲ့အကူအညီလိုအပ်နေတဲ့အကြောင်းစစ်ပေးဒုက္ခတဲ့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖရူဆိုမျိုးနဲ့အနောက်ဖက်ချမ်းမာတွင်လောလောဆယ်စစ်ပေးဒုက္ခတဲ့9000လောက်ရှိနေပြီးမိုးရသည့်လမ်းပတ်ဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းတွေပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဒုက္ခတဲ့ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ခင်ဗျာ
ကရပြည်နယ်စေဘေးဒုက္ခသည်တွေအခြေအနေကိုကိုစော်ဝဲလိုင်းတင်ဆက်ပေးကြတာဖြစ်ပါလိမ့်။အခုတစ်ခါမှာတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့တင်ကိုတင်ဆက်ပေးကြပါလိမ့်။မလေးရှားနိုင်ငံတွေမှာရောမလေးရှားထိုင်းနယ်စပ်မှာပါဖမ်းမိတဲ့မြန်မာနိုင်ငံသားထောင်ကနန်းလောက်ရှိနေပြီးတော့အိတ်တွေကရာကနန်းလောက်ဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန် CDM လုလာသူတွေနိုင်ငံရေးမှာတက်ကြွလှုပ်ရှားတာကြောင့်တင်းရှာလောက်သူတွေများတဲ့များတာဖြစ်လို့အဖမ်းခံရတာဖြစ်ပြီးနေရပြန်ပို့တဲ့အခါမှာလည်းခက်ခဲတွေရှိနေတဲ့အကြောင်းမလေးရှားအခြေစိုက် the alliance of chin refugees acr ကပြောပါတယ် view မြန်မာပိုင်းသတင်းတော့မင်းမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံအတွင်းမှာကောမလေးရှားထိုင်းနယ်စပ်တွေမှာပါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာထောင်ကနန်းလောက်ရှိနေပြီးအများစုကတော့အလုတ်ကန်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်အဲ့ဒီထဲကရာကနန်းလောက်ကတော့မြန်မာနိုင်ငံအတွင်းမှာအကြမ်းမဖက်အာဏာဖီဆန် CDN လုလာခဲ့သူများမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ထွက်ပြေးတိတ်ဆောင်လာကြတဲ့သူတွေဖြစ်လို့အဖမ်းခံရပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးဥပဒေအရနေရပြန်ပို့ခံရတဲ့အခါမှာအခက်အခဲတွေရှိတယ်ဆိုပြီးမလေးရှားအခြေစိုက် The Alliance of Chin Refugee Asia အဖွဲ့ရဲ့ဥက္ကဋ္ဌဆလိုက်မမောင်လက်က VOA ကိုအခုလိုပြောပါတယ
် Thailand Malaysia နေဆက်မှာပေါ့နော
်ဟုတ်ကဲ့
ဒီအဖမ်းခံရတဲ့လူတွေကိစ္စကကျွန်တော်ရှင်းပို့ပြီးတော့တော်လေးဆိုရင်ညာအဲ့ဒါဒီအခြေချင်းဟုတ်တယ်အဲ့ဒီ CDM တမားတွေလည်းပါတယ်နောက်ပြီးတော့ဒီနိုင်ငံရဲ့ချက်ကဲချောင်းနေထိုင်လို့မရတော့ဖြစ်တဲ့တကြမလို့ဒီဘက်ကိုပုံလုံးပို့ရောက်လာတဲ့လူတွေလည်းလူတွေလည်းချက်တယ်တရားမကဘူး200 300လောက်တောင်ရှိတောင်းရှိနိုင် CDM နဲ့လာပြီးတော့အဖန်ခံရတယ်ပြီးတော့ဖန်ခံလို့ချုပ်ထက်ကြတယ်ချုပ်ထက်ကြပြီးတော့ချုပ်ထက်ကြတဲ့အချိန်မှာ UNHCR ကနေပြီးတော့မှသွားပြီးတော့မပူနိုင်နိုင်ခဲ့ဘူးဘာမှမလုပ်ပေးနိုင်ဘူးရှိလို့ရှိရင်တော့အဲ့ဒီကတော့အဲ့ဒီ3လပြီးလို့ရှိရင်တော့သူတို့ဘောပြန်ပို့တယ်ခင်ကျန်ပြန်ပို့တဲ့ချိန်မှဒီမှာကျန်ပို့တဲ့ဆိုကြရောသူတို့မြန်မာပြည်ကိုခံမကင်းခင
်အဖက်ခံရသူတွေနဲ့ပတ်သက်လို့မြန်မာပြည်ပြန်ပို့ခံရမယ်ဆိုရင်သူတို့အတွက်စိုးရင်ရတယ်လို့လည်းဆက်ပြောပြပါတယ
်ဆိုတော့ဒီလိုပြန်ပို့လို့ရှိရင်တော့မြန်မာပြည်ကတော်လေးဒုက္ခရောက်နိုင်မယ်အခြေအနေမှရှိတယ်ဆိုတော့အဲ့ဒီလူတွေအတွက်ကကြတော့ကျွန်တော်လောလောဆယ်အနေနဲ့ဒီမလေးရှားမှာရှိတဲ့ UNHCR ကတော့လကောင်းတဲ့အဖွဲ့အစည်းတွေကတော့လကောင်းဘာမှလုပ်ပေးနိုင်စွမ်းကိုမရှိတာအဖြစ်လို့လဲဆိုတော့ဒီဟာကဒီမလေးရှားဥပဒေနဲ့ပေါ့နော်ဒီ immigration နဲ့ပတ်သက်တဲ့အခါကျတော့ရဲမှုနဲ့မဟုတ်တော့ဘူး immigration မှုနဲ့ဖြစ်သွားတယ်ဆိုတော့ UNHCR ကလည်းသူတို့အဲ့ဒီဒီ detention camp တွေကိုတွားပြီးတော့မှပြူမီနိုင်တာမလုပ်ပေးနိုင်တော့ဘူးဒီရဲ့နိုင်ငံရေးထုတ်ရှားမှုတွေမှာဝင်ပါပြီးတော့လူတိအချင်းကြားဖြစ်တဲ့ပုံစံတွေလည်းပါတယ်ဆိုတဲ့အခါကျတော့အဲ့ဒီလူတွေကတကယ်လို့ပြန်သွားခဲ့မယ်ဆိုရင်တဘောတရားကဒီမှာဒီဆိုရတင်ရောက်ခဲ့မယ်ဆိုလို့ရှိရင်တော့သူတို့ရဲ့အသက်အန္တရာယ်တော့ကတော့စိုးရင်ရတယ်ဒါတော့အဲ့ဒီလူတွေတော့ကိုကျွန်တော်လုံနိုင်တာတော်တော်နည်းတယ်တော်တော်ဒီဟာကကျွန်တော်အဖွဲ့အစည်းတစ်ခုထဲတဲ့မလုံလောက်တော့ဘူးနိုင်ငံရေးအဖွဲ့အစည်းတွေဖြစ်ဖြစ် UNHCR နောက်ပြီးတော့ဒီ community အဖွဲ့အစည်းတွေရဲ့ INGO က GK တွေဝင်ပါနိုင်တဲ့ solution နဲ့ပို့ပြီးတော့ရှင်းပြတယ်
ပြီးခဲ့တဲ့2021ခုနှစ်မှာဖမ်းဆီးခံခဲ့ရတဲ့ချင်းမျိုးသားတွေအပါအဝင်မြန်မာနိုင်ငံသားတရားကျော်ဟာလည်းနေရမပြောင်းခြင်းကြတဲ့အတွက်သူတို့အဖွဲ့အစည်းကိုအကူအညီတောင်းခံထားတယ်လို့လည်းဆိုပါတယ်လက်ရှိမှာမလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံများလာနေပြီးနေအိမ်တွေထဲထိလိုက်လံဖမ်းဆီးတာလူစီကားရနေရာတွေကိုပိတ်ဆို့ဖမ်းဆီးတာတွေလည်းဇက်တိုက်လုပ်လာတယ်လို့ထိုင်းမလေးနယ်စပ်မြို့တွေမှာလည်းဖမ်းဆီးမှုတွေလုပ်နေတဲ့အတွက်ထိုင်းကနေတဆင့်လာကြတဲ့မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံနေရပါတယ်ရှင်
မလေးရှားရမြန်မာနိုင်ငံသားတွေဖမ်းခံရတဲ့တဲ့တင်ကို Fury မြန်မာပိုင်းတင်တော်မေးမှတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကျမတို့ထုတ်လွှင့်ပေးနေတဲ့ Radio ရုပ်သံစီစဉ်တွေကို Facebook လူမှုကွန်ရက်ပေါ်မှာထုတ်လွှင့်နေတဲ့အချိန်နဲ့အညီတပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလို YouTube စာမျက်နှာနဲ့ Fury မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာလည်းကြည့်ရှုနိုင်ပါတယ်။အခုတင်လာညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာစာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ကျမတို့ရဲ့ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@viewingnews.com ကိုစာရေးသားပေးပို့နိုင်ပါတယ် VOA Facebook စာမျက်နှာ Messenger ကနေလည်းစာပို့နိုင်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာညချမ်းမတော်တာရှင်များရှင် View America တန်ကနေ2022စက်တင်ဘာလ5ရက်တင်းလာနေကြပါစီစဉ်တွေကိုမြေခင်ပြောက်ဆွေမြို့တော် Washington DC ကနေလိုင်းထိုမီတာ19 kHz 15953ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအခုရေဆုံးတော့ဒေတာမှတ်စုစီစဉ်ကိုတင်ဆက်ပေးကြပါလိမ့်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့တော်တိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေစေမှာစစ်ကောင်စီတပ်တွေကဝေဟင်မြေပြင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေအတော်အထိနာနေရပါတယ်။ဒေသမှဆူစီစဉ်မှာကိုသားညုံတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးတော့ဖြစ်ပွားနေစေပါတိုက်ပွဲကြောင့်အိုးရင်ဆုတ်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေဟာမြေမြုံမိုင်းအန္တရာယ်ကြောင့်အိမ်ပြန်နိုင်ဖို့ခက်ခဲနေသလိုဒေသတွင်းကျန်နေသူတွေဟာလည်းတိုက်ပွဲတွေကြားလက်နက်ကြီးဒဏ်ကိုခံနေကြရပါတယ်။ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေပြီးတော့သတင်းပေးပို့ပါရတယ်။ကျွန်တော်သားညိုပြောပြမှာပါ။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ပြည်နယ်၊ကယားပြည်နယ်တွေအပြင်လက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းတွေကိုကြေကြေပြန့်ပြန့်တုံးနေကြတယ်လို့ဒေသခံတွေကပြောပါရတယ်။စီးအသာစီရဖို့အတွက်မိုင်းတွေကိုလက်နက်ကင်ဖွဲ့စည်းတွေကအသုံးပြုလို့ရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ကြရတယ်လို့စကိုင်းတိုင်းရက်ဖက်အဖွဲ့စည်းတခုရဲ့တာဝန်ခံက VOE ကိုပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအာသာချက်ကိုယူခြင်းတော့အားဖြစ်ပေါ့လေ။ဟောနှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလို့ရှိတယ်ပေါ့လေ။အာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေ။ဒီမြေမြုံမိုင်းရဲ့ဆိုကြောကတစ်ဖက်ရန်သူတင်မကပဲနဲ့ဇာဝနေရေးအတွက်တောင်ရသွာဥယင်ချန်လုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနာမှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောင့်တော့အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
မြေမြုံမိုင်းတွေကိုလက်နက်ကင်ဖွဲ့တွေကအသုံးပြုနေကြပြီမဲ့အရက်သားပြည်သူတွေကပဲထိခိုက်အများဆုံးဖြစ်နေတယ်လို့ရက်ဖက်ဖွဲ့တွေကသတိပေးထားပါတယ်တချို့စစ်ရှောင်တွေဟာတနှစ်ကျော်လောက်ကိုအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတာပါသူတို့ရဲ့နေအိမ်တွေစီကိုပြန်သွားနိုင်ဖို့အတွက်ကမြေမြုံမိုင်းအန္တရာယ်ကြောင့်အခက်တွေ့နေရပါတယ်ကယားပြည်နယ်မှာတော့2021ခုနှစ်ဇွန်လနောက်ပိုင်းကစပြီးတော့မြေမြုံမိုင်းကြောင့်မလို့ရက်သားအနည်းဆုံး20လောက်သေဆုံးတရားရခဲ့တယ်လို့ KNI လူခွင့်ရေးအဖွဲ့ကမှတ်တမ်းပြုစုထားပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာလည်းဆက်သွယ်ရေးလိုင်းတွေပြတ်တောက်ပြီးတော့တိုက်ပွဲတွင်ပိတ်မိနေတဲ့ကြေးရွာတွေအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ပြည်ရဲ့ဩဂတ်စလ26ရက်နေ့ကလေးကတိုက်ပွဲပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာတိုက်ပွဲကြောင့်မလို့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတယ်လို့ခမောက်စိတ်ဒေသခံတူကပြောပါတယ်
။ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ်ကလေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်။အဲ့ဒီနေ့ကနေကျွန်တော်တို့ညဘက်ဟိုလောက်ကနေ9နာရီလောက်ကနေဆက်သွယ်လို့မရတော့ဘူးဖုန်းလိုင်းက။အေးအဲ့ဒီရောကဒေသခံဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကဗာလဲလေရင်နဲ့ပြတ်တက်ကဖြီးပေါ်တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းတိကျမသိဘူးအဲ့ကြောင့်မို့လို့ဟိုတာဝါတိုင်းဟိုကြောင်းဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လို့ဖြစ်နိုင်ပါလေအဲ့ဒီအပေါ်တေးတေးလောက်ကကြာတာ
ဆက်သွယ်ရေးပြတ်တောက်နေတဲ့မောင်းတော်မြောက်ပိုင်းကခမောက်စိတ်ဒေသဘက်မှာတိုက်ပွဲတွေတွင်ပိတ်မိနေတဲ့ကြေးရွာတွေကအများပြားကိုရှိနေတာပါအဲ့ဒီကြေးရွာတွေမှာပြီးခဲ့တဲ့လကလေးကစနေခါရီလည်းနေပါလာပြီးတော့လက်ရှိမှာအဆက်အသွယ်မရတာကြောင့်ပိတ်မိနေသူတွေဘယ်လိုရှိနေသလဲဆိုတာကိုတော့မသိရဘူးလို့ထွက်ပြေးနေရတဲ့ခမောက်စိတ်ဒေသခံတွေကပြောပါတယ်အနာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့ငွေတကာအဖွဲ့တွေအရက်ဖက်လူမှုအဖွဲ့စည်းတွေပြည်တွင်းအဖွဲ့စည်းတွေရဲ့ခီးတွာလာကွန်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေကရှိနေပါတယ်။အခုလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကျန်နေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာဆန္ဒအခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအခုချိန်ထိကိုအကြောင်းမျိုးမျိုးကြောင့်နေရာပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ဥယျာဉ်က9000နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းဒီစစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့ခီးသွွာလာရေးနဲ့ဆန္ဒအကထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သတ်ထားတယ်လို့လူမှုကူညီသူတွေကပြောကြပါရတယ်။ အခုလိုမျိုးကန့်သတ်ချက်တွေကြောင့်စီပီဒုက္ခသည်စခန်းတွေမှာစနေအခါပြတ်လက်တာတွေနဲ့ရင်ဆိုင်နေရတယ်လို့လဲစီပီဒုက္ခသည်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာ၃ရက်အတွင်းလက်နက်ကြီးကြီးထိမှန်ပြီးတော့ရသားသေဆုံးတာ၄ဦးထိရှိခဲ့ပြီးတော့ဒဏ်ရသူက၈ဦးထိရှိခဲ့ပါတယ်။နေ့စဉ်လူလူပဲဖြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒေသခေါ် KNP ရဲ့တမောဆိုးမြို့နယ်အရှိတ်ဘက်ချမ်းမှာတိုက်ပွဲတွေရှိနေတဲ့ချို့နေရာတွေမှာဆိုရင်လက်နက်ကြီးလက်နက်ငယ်ပြစ်ခတ်တံတွေကဆက်ပြီးတော့ကြားနေရတယ်လို့ဒမော့ဆူအရှိချမ်းစစ်ပေးရှောင်သူတွေကပြောပါတယ်။တိုက်ပွဲမရှိတဲ့အချိန်မှာလဲဥတီယာမရှိလက်နက်ကြီးတွေနဲ့ပြစ်ခတ်တယ်လို့လေကြောင်းသုံးတိုက်ခိုက်မှုတွေကလည်းစစ်ကောင်စီဘက်ကမကြာခဏလုပ်လို့ရှိတယ်လို့စစ်ပေးရှောင်သူကပြောပါတယ်။န
ေနဲ့ဘုံကြီးရောကလေးတွေစာပြေကြောင်းလာပြီးတော့အဲ့တော့တိုက်ပွဲမဖြစ်ဘူးမဖြစ်မဲ့ကြေးတာကလေးတွေစာပြေနေတက်ပြီးရတယ်ဒီမော့ဆူကတော့အရှိတ်ချမ်းလဲလက်နက်ကြီးကထုခံရတယ်ပေါ့တိုက်ပွဲမဖြစ်ဘူးလေမဖြစ်ပဲသူကဖြစ်တာတော့6မိုင်ပဲဖြစ်တာဒါပေမဲ့သူက3000တိုင်းပေါ့တနေရာဖြစ်ရင်မဖြစ်တဲ့နေရာတွေကလည်းရန်ထုတာသူတို့စီချောင်းထိုးရင်ဟိုဘက်ကကလေးတွေနဲ့ဖြစ်ကြတာပေါ့စီချောင်းထိုးရင်တော့အများဆုံးဖြစ်တာပဲစီချောင်းထိုးရမှဖြစ်တာပဲဒါကြောင့်လည်းမဖြစ်ဘဲနဲ့လက်နက်ကြီးကထုတာသူကမသိငါတဲ့နေရာတွေပေါ့
စကိုင်းတိုင်းကမ်ဘလူမြို့နယ်နဲ့ကောလင်းအဆက်အောင်ချမ်းသာကျေးရွာနီးမှာတော့ဩဂတ်စ်လတတိယပတ်ထဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါရတယ်။အဲဒီမှာတော့စစ်ပီးရှောင်နေကြတဲ့ကောလင်းမြို့နယ်အနောက်ချမ်းကျေးရွာတရာကအမျိုးသမီးတဦးနဲ့ကလေးနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါရတယ
်။ဟောကတိုက်တော့၃၀လောက်တော့ကြားတယ်လို့ကြားတယ်ကျွန်တော်တို့လည်းနောက်ဆုံးလေရင်နဲ့ဆက်ဖိုက်တာနဲ့ဆက်ဖိုက်တာနဲ့အသုံးကြီးနောက်ပြီးတော့ကျွန်တော်အပေါ်အနေဝပဇင်းကနှစ်ခေါက်အဲပဇင်းကလည်းလာပြစ်တယ်နော်ဆက်ဖိုက်တာနဲ့လည်းတိုးစီတဲ့ဘုံကျတော့ဟုတ်ကျွန်တော်တို့ကတော့ကိုကိုရောကိုပြန်ပြီးတော့စုပ်ပြေးခဲ့ရတာပါဘောနော်ကျွန်တော်တို့ဘက်က၃ယောက်လောက်တော့ဒဏ်ရလို့ပြောမစိုးရင်ရဘူးကွနော်အဲဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒါပကပတွေပါပြီးအကုန်လုံးကဒီပြည့်တူပေါ့နော်အကုန်လုံးချောင်ချနေရတော့သူတို့ကညာဘက်ကိုဟိုချက်ဖိုက်တာနဲ့ဒါပုံးလာကျေးပြီ။တော့အဲ့မှာကျွန်တော်တို့ဒီတူကာမီ၃ယောက်အဲ့မှာပုံးသွားတာပေါ့နော်ပုံးပုံးပြီးတော့
စကိုင်းတိုင်းပြည်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးတော့ကြမ်းဖက်လုပ်ငန်းတွေလုပ်တဲ့အတွက်ထိုးစစ်ဆင်တာဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူပါတယ်။ဒေသခံတွေကလည်းဒီနေမီရှင်းလင်းရေးလုပ်နေတဲ့စစ်စီရင်အတွင်းသူတို့ရဲ့ကျေးရွာနေအိမ်တွေကိုစစ်တပ်ဘက်ကနေပြီးတော့မီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးပြောနေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားပြည်ရင်းစစ်တမ်းကြောင့်နေရာဆုံးခွာနေရတဲ့ဒုက္ခသည်တွေမှာအိမ်ပြန်နိုင်ဖို့အခုခက်ခဲနေတယ်လို့လုံခြုံမှုကလည်းကင်းမဲ့နေပါတယ်။အခုတခါဆီယနာတင်ပြီးတဲ့နောက်ပေါ်လာတဲ့လက်နက်ကိုင်ဖွဲ့ရီနဲ့ပါတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေလို့လက်နက်ကြီးတန်းကိုလည်းအတော်ဆုစုကိုခံစားနေရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညဦးပါ
အနာသိမ့်မှုနောက်ပိုင်းစစ်ပွဲတွေရိုက်ခတ်မှုအကြောင်းတင်းနောက်မှဆူစီစဉ်ကိုကိုသားညုံတင်ဆက်ပေးကြတာဖြစ်ပါတယ်။ View American တန်ကနေတင်းလာညပိုင်းမြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် View American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 62 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဖီဝေတင်းလာညပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုံးလေးပြနေပါတယ်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ပါကစ္စတန်နိုင်ငံမှာမိုးများပြီးတော့မကြာခဏစာနေရိတ်ခါပြဿနာတက်နိုင်တယ်လို့ရေရှည်မှာလည်းစီးပွားရေးထိခိုက်နိုင်တဲ့အကြောင်းကြွမ်းကျင်သူတွေကပြောနေပါတယ်။ ABD နဲ့ဆောင်းမားတပုတ်ကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိမ်းထိုက်တင်ဆက်ထားပါရရှင်။
Pakistan နိုင်ငံရဲ့သုံးပုံတစ်ပုံကရေးချီမှုနဲ့ရင်ဆိုင်နေရတာပါ။ရေးချီတာကြောင့်အဆောက်အုံတွေစီးပွားရေးနဲ့စိုက်ပျိုးမြေတွေပျက်စီးရသလိုဇွန်လလယ်ပိုင်းကတည်းကလူပေါင်း1,200ကျော်သေဆုံးရပြီလည်းဖြစ်ပါတယ်။စံချိန်တင်ရေးကြည့်တာကြောင့်အိမ်တသန်းနီးပါးပျက်စီးခဲ့ရတဲ့ဆင်းရဲတဲ့အစ္စလာမ်နိုင်ငံကိုအရေးပေါ်ထောက်ပံ့ဖို့ကုလသမဂ္ဂကရန်ပုံငွေဒေါ်လာတန်160ပန်ကြထားပါတယ်။နိုင်ငံတချို့ထံကအကူအညီတွေရရှိထားပြီးတချို့နိုင်ငံတွေကလည်းအကူအညီတွေပေးပို့နေကြကြောင်းပါကစ္စတန်ကပြောပါတယ်။တရားတွေလမ်းတွေပြုချမှုကနေကောက်ပဲသည့်နယ်နေပျက်စီးမှုအပါအဝင်ရေကြီးတာကြောင့်စီးပွားရေးအရာဆုံးရှုံးမှုဟာဒေါ်လာ10ဘီလီယံလောက်ရှိမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကစိုက်ပျိုးရေးအချက်အချာဆင်းပြည်နယ်တွင်ကစုကားမြို့မှာလက်တလော့ရေကြီးတာကြောင့်ပျက်စီးနေတဲ့လေကွင်းတွေတဲကိုလမ်းလျှောက်ရင်းလေသမားဘာရှာအမက်ကပျက်စီးမှုပမာဏကိုထွက်ချက်နေပါတယ်။
ဆရဃရောကတော့ हाल बिल्कुल तबाह हो गया
ကျွန်တော်တို့အိမ်တွေလည်းပြတ်သွားပါတယ်လေဟာပြင်းထဲမှာအိတ်နေရပါတယ်အိမ်တွေပြန်ဆောက်လို့ရပါတယ်ဒါပေမဲ့6လကြာကျွန်တော်တို့အားထားနေတဲ့ဒီနံတွေကတော့ပျက်စီးကုန်ပါပြီဝါကုန်းတွေလည်းပျက်စီးသွားပါပြီကြံတွေရောဆွန်ဘလွန်ပင်တွေရောပျက်စီးသွားပါပြီ
ခကြီးဝကြီးတီဝဘီ बिल्कुल खत्म हो गई
စိုက်ပျိုးထုတ်လုပ်ရေးမှအဓိကချတဲ့မွေးမြူရေးတိရိစ္ဆာန်တွေလည်းရေကြီးတာကြောင့်တည်ဆုံးချရပါတယ်စင်ပြင်းတဲ့ကခိုင်ပါခရိုင်ဟာဆိုရင်စွန်ပလွန်ထုတ်လုပ်တာကြောင့်ကြောကြတဲ့မြို့ဖြစ်ပြီးအခုတော့ထုတ်ကုန်အလုံးဆုံးရှုံးခဲ့ရပါတယ်။ကုန်တယ်တူဖြစ်တဲ့အလီဒီနိုကအခုလို့ပြောပါတယ
်။ခကြိုးကေကြိုးရဲမိုးဖဆယ်တီဘော့ဘမ်ပါ
ကျွန်တော်တို့ကစွန်ပလွန်ကိုကြီးကျယ်စိုက်ခဲ့တာပါ။ဒါပေမဲ့လည်းစိုက်တော့မဲ့အချိန်မှာမိုးစပြီးရွာတာကြောင့်ကျွန်တော်တို့အလုံးဆုံးရှုံးပါတယ်။တချို့ကတော့မြေပေါ်ကိုလဲကုန်တာကြောင့်ပျက်စီးရပြီးရောင်းလို့မရနိုင်တော့ပါဘူး။စုံလုံးဒီ6တွေရဲ့30ရာခိုင်နှုန်းလောက်တော့အကောင်းရခဲ့ပြီမြေကုတလောမိုးရွာကြောင်ပျက်စီးသွားပါပြီ
နိုင်ငံရဲ့အထက်အသီးနှံတစ်ခုဖြစ်တဲ့ဝါခွန်းဟာလည်းစုခုရမယ့်အချိန်ကိုရောက်နေပါပြီနိုင်ငံရဲ့ဝါခွန်းထုတ်လုပ်မှုရဲ့30ရာခိုင်နှုန်းရှိတဲ့စင်းပြည်နယ်တွင်မှာအလုံးနီးပါးဆုံးရှုံးသွားပါတယ်ပြည်နယ်တွင်ကကြံစိုက်ပျိုးမှုအလုံးရဲ့ထုတ်ဝယ်နီးပါးပျက်စီးပြီးနောက်ထပ်အထက်အသီးနှံဖြစ်တဲ့စဘာကတော့စင်းပြည်နယ်တွင်မှာအလုံးနီးပါးပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်စိုက်ပျိုးရေးအရာရှိစာအီအီတီစ်အလီရှာကအခုလိုပြောပါတယ
်ပါကစ္စတန်အဂရီကယ်ချာကန်ထရီဟဲ
ပါကစ္စတန်ကစိုက်ပျိုးရေးနိုင်ငံဖြစ်ပါတယ်ဆင်းပန်ဂျန်နဲ့ဘလူချစ်စတန်ပြည်နယ်တို့ကစိုက်ပျိုးရေးအတွက်အရေးကြီးဆုံးပြည်နယ်တွေဖြစ်ပါတယ်ဝါကုန်းနဲ့စပားစိုက်ကြပါတယ်အခုတော့ဒီပြည်နယ်၃ခုလုံးမှာရေးကြီးမှုဒဏ်သင့်ခဲ့ပြီးအထူးသဖြင့်တော့ဆင်းနဲ့ဘလူချစ်စတန်ပြည်နယ်တို့မှာဖြစ်ပါတယ်စွန်ပလွန်ဒီနဲ့လူသေများတဲ့ခိုင်ပွားခရိုင်လဲပျက်စီးသွားပါတယ်လာမယ့်စိုက်ပျိုးရာသီအတွက်နောက်သီးနှံစိုက်ပျိုးဖို့လယ်သမားတွေမှာရိုးစေ့ရှိတော့မှာမဟုတ်ပါဘူးလက်တလောကာလတို့အတွင်းလူတွေကိုကျွေးမွေးဖို့တောင်မလောက်ငါတော့ပါဘူးအစိုးရအနေနဲ့အခက်အခဲကြီးနဲ့ရင်ဆိုင်ရမှာပ
ါမိုးရွာသွန်းမှုနဲ့ရေကြီးတာတွေကြောင့်အစိုးရတူလောင်ထားတဲ့စားနပ်ရိက္ခာတွေလည်းပျက်စီးခဲ့ပါတယ်နောက်ထပ်သီးနှံစိုက်ပျိုးရာသီအတွက်အစိုးရအနေနဲ့မျိုးစေ့တွေတင်သွင်းရမယ့်အနေအထားရှိပါတယ်ဆုံးရှုံးမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးလည်းအတော်လေးထိခိုက်နိုင်ပါတယ်။ပါကစ္စတန်ရဲ့ပြည်ပတင်ပို့မှုအများစုကဝါကွန်းထုတ်လုပ်မှုအပေါ်မှာမှီခိုရတဲ့ခြိတယ်တွေလိုမျိုးစိုက်ပျိုးရေးအခြေခံကုန်စည်တွေဖြစ်ပါတယ်။စိုက်ပျိုးရေးအရာရှိစာအီအင်တီစ်အလီရှာကအခုလိုပြောပါတယ်။
GDP ہمارا ہے وہ
ကျွန်တော်တို့စီးပွားရေးကစိုက်ပျိုးရေးအပေါ်မှာမှီခိုနေရပါတယ်စိုက်ပျိုးရေးအပေါ်မှာအပြည့်အဝမူတည်နေပါတယ်ကျွန်တော်တို့ရဲ့ပြည်ပတင်ပို့မှုအများစုကစိုက်ပျိုးရေးကိုအခြေခံပါတယ်တခြားကုန်ထုတ်လုပ်မှုကြီးကြီးမားမားမရှိပါဘူးဆင်းပန်ဂျန်နဲ့ဘလူချစ်စတန်ကတီးနှံတွေပျက်စီးသွားခဲ့ပါပြီဒါကြောင့်လဲပါကစ္စတန်ရဲ့စီးပွားရေးကတေချာပေါက်ကျဆင်းသွားပါလိမ့်မယ်နေ့စဉ်ဆိုသလိုကျွန်တော်တို့ငွေကြေးကအမေရိကန်ဒေါ်လာနဲ့ရှင်ရင်ဈေးကျလာပါတယ်အခုတော့ပြည်ပကနေစားနေရခါပါပြန်လဲတင်သွင်းရမှာကြောင့်နောက်ထပ်ပြီးတော့ကြာအောင်မှာပါကျွန်တော်တို့မှာစားစရာစားနေရခါမရှိသလိုနောက်ထပ်သီးနှံအတွက်မျိုးစေ့လည်းမရှိပါဘူ
းပါကစ္စတန်မှာမုတ်တုံမိုးကပုံမှန်အဖြစ်ဇူလိုင်လအတွင်းမှာစတင်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့မိုးသည်ထန်မှုကဇွန်လအတွင်းမှာစတင်ခဲ့ပြီးတဲ့နောက်ရေကြီးခဲ့တာပါလူပေါင်းတန်းချီဒုက္ခရောက်စေတဲ့ပုံမှန်မဟုတ်တဲ့လွန်ခဲ့တဲ့ရာသီဥတုအခြေအနေတွေဟာရာသီဥတုပြောင်းလဲမှုကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကပြောပါတယ်။တချို့နေရာတွေမှာရေကျသွားပြီမဲ့လဲဆင်းပြင်းတဲ့တဲမှာတော့အခြေအနေဆိုးရွားနေပြီးကယ်ဆယ်ရေးလှုပ်သားတွေကလူတွေကိုလှေတွေနဲ့ကယ်ထုတ်နေရပါတယ်။ ရေကြီးထန်သင့်တဲ့ထောင်းနဲ့ချီတဲ့လူတွေဟာဖြစ်တယ်လို့ဆောက်ထားတဲ့အိမ်တွေနဲ့တဲတွေထဲမှာနေထိုင်နေကြရပါတယ်။ Adair Sharas ဟာ Care International ရဲ့ပါကစ္စတန်ဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်။စင်းနဲ့ဘလူချစ်စတန်ပြည်နယ်တွေဟာအထူးသဖြင့်ဆိုးဆိုးရွားရွားထိခိုက်တယ်လို့သူကပြောပါတယ
်။ The whole village is washed away.
တရွာလုံးရင်းနစ်သွားပါတယ်။နေစရာလည်းမရှိသလိုသီးနှံအလုံးလည်းပျက်စီးသွားပါတယ်။ဒီဒေသတွေမှာရေတွေဝင့်နေတာကပိုပြီးဆိုးရိမ်စရာဖြစ်ပါတယ်။နောက်ရာသီမှာစိုက်ပျိုးရေးလုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်လာမယ့်အောက်တိုဘာမှာဆက်မယ်စိုက်ပျိုးရေးရာသီမှာမစိုက်နိုင်ဖြစ်သွားနိုင်ပါတယ်။အဲ့ဒီရာသီမှာမစိုက်ပျိုးနိုင်ဘူးဆိုရင်တော့နိုင်ငံတွင်းမှာဆက်နက်ရိက္ခာလုံခြုံရေးအတွက်အခက်အခဲပိုဖြစ်လာနိုင်ပြီးဘေးဒဏ်သင့်လူမှုအတွက်တွင်မဟုတ်ဘဲအလုံးအတွေ့ဖြစ်ပါတယ်လို့သူကပြောခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးရွာသွန်းတာရပ်သွားပြီးမဲ့လဲနိုင်ငံတွင်းကဒေသတွေမှာရေနစ်မြုပ်နေဆဲဖြစ်ပြီးအဓိကမြစ်ကြီးတွေဖြစ်တဲ့အင်းတုနဲ့ဆွတ်တုမှာလဲမြစ်ရေမြင့်တက်နေဆဲဖြစ်ပါတယ်ရှင်
မသိရင်ထိုက်တင်ဆက်ပေးသွားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဒီခါမှာတော့ဘလော့ဂါရေးပြောသမျှအစီအစဉ်ကိုတင်ဆက်ပေးစီမာတယ်အရက်ဖက်ဆေးရုံတင်မောကြီးတွေထဲမှာနောက်ဆုံးပေါ်နည်းပညာ၃ကရိယာတွေတက်ဆင်ထားတဲ့ဂရင်းနေရာဆန့် Global Mercy ဆေးရုံတင်မောကြီးဟာကမ္ဘာအကြီးဆုံးဖြစ်ပါတယ်ခွဲစိတ်ကုသဖို့လက်လန်းမမီသူတွေအတွက်အခမဲ့ပရဟိတကုညီကုသပေးမယ့်အစ်မြင့်ဆေးရုံတင်မောကြီးအကြောင်းမက်ဆီမြန်မွန်ကဘလော့ဂါရေးပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့ဆက်နှစ်ထပ်ပါအီယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ships first.hospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိတ်ဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကူတာပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာသုံးကရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကူတာမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to free to affordable to timely and
ကဘာမှာခွဲစိတ်ကူတာမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတဲ့င်းပတ်အတွင်းမြ мян ဆန်းဆန်းကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်းစောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒေနိုလာဟိုဒီဒီနိဘီနိုမဖော်ဘူး။ရောက်လာတော့ကပ္ပတန်ဘန်ဒါစ
Mercy Ship ရဲ့တင်မောကြီးဒါကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂါဖြစ်နေတာကို Mercy Ship ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မောကြီးပေါ်မှာ ခွဲစိတ်အထူးကူတွေ၊သူနာပြုတ်တွေ၊တခြားဝန်ထမ်းတွေအပါအဝင်သင်္ဘောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်သင်္ဘောပေါ်မှာနေရာရှိပါတယ်
။ And these beds have been specially designed. You can see the bed below is for the caregiver.
ဒီကရင်လေးကိုအထူးဒီဇိုင်းလုပ်ထားတာပါ။ကရင်အောက်မှာလူနာကိုပြုစုသူအိပ်နိုင်အောင်နေရာလုပ်ပေးထားပါတယ်။လူနာကအပေါ်မှာအိပ်ပါလိမ့်မယ်။ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုင်းနိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ကြောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်
။ We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုင်းမှာအာဖရိကလူမျိုးအချင်းချင်းကူညီခြင်းနဲ့ပရဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မောပေါ်မှာပရဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ပြောရင်ကမ္ဘာအတိုင်းဝန်းကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝန်းကြီးဖြစ်နေတာက Mercy Ships ရဲ့အထူးခြားမှုပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရဟိတအဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးစောင့်ရှောက်ကုသမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထူးကူတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရဟိတကူညီသူ1000ကျော်ကနှစ်ဆင်အခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ကြခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် We do it from a Christian point of view so we are a Christian mission but we help everybody.
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်ဖြစ်လူတိုင်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကိုယ်ကိုယ်ကိုယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
် Mercy Ships ပရဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်မြေလုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပါ။
Global Mercy အဆင့်မြင့်ဆေးရုံတင်မောကြီးအကြောင်းဒီဒီပတ်ရဲ့ဘလော့ဂါစီစဉ်မှာမဆုမြင့်မှုတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်
။ Virus Mutation Virus Po မျိုးရိုးဗီဇပြောင်းလဲမှု Virus Po တစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် Virus Po အတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊တံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့တိတ်ကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကတည်းက COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
ဖီယိုရဲ့တင်းလာညာပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တတ်တန်ရောင်တင်းလာစီစဉ်ကိုတင်ဆက်ပေးကြပါတယ်။ကမ္ဘာအဆင့်အမြင့်ဆုံးမော်ဒယ်ပြိုင်ပွဲတစ်ခုကို Czech နိုင်ငံမှာကျင်းပသွားပြီးတော့တောင်ဆူဒန်နိုင်ငံကမော်ဒယ်မာလီနဲ့တရုတ် Spain အမျိုးသားလေးဆွေရသွားပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့နှွင့်ပညာလောကကတည်င်းတွေကိုမဲအေးတန်တာကျော်ကတတ်တန်ရောင်တင်းလာစီစဉ်မှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘ
ွားမအစစ်မြေဆုံးမိုးရော့ပြိုင်ပွဲတစ်ခုကို Chess သမရနိုင်ငံ Prague မြို့တော်က Prague ရဲတိုင်းမှာဩဂုတ်လ30ရက်နေ့ကကျင်းပခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံး Modeling Agency တစ်ခုဖြစ်တဲ့ Elite Agency ကကျင်းပတာဖြစ်ပြီးတော့2019ခုနှစ်ကမ္ဘာ COVID ကပ်ကျရောက်ပြီးခရေကဒါပထမအဆုံးချိန်ပြန်ပြီးတော့ကျင်းပတာပါ။နိုင်ငံပေါင်း100ကျော်ကပြိုင်ပွဲဝင်ဖို့လျှောက်ထားသူပေါင်းထောင်ပေါင်းများစွာတွေကနေလူအယောက်30ကိုနောက်ဆုံးအဆင့်စကားတင်ရွေးပြောပြန်ခိုင်းတာဖြစ်ပါတယ်။39ချိန်မြောက် Elite Model Look ပြိုင်ပွဲမှာနောက်ဆုံးအဆင့်တက်လာသူတွေက Ukraine လူလေး Sofia Semenova လည်းပါဝင်ပါတယ်။ Ukraine နိုင်ငံကို Russia တို့ကျူးကျော်စစ်တိုက်လို့ Slovakia နိုင်ငံကိုထွက်ပြေးရပြီးတဲ့နောက်သူနေထိုင်တဲ့ Bratislava မြို့မှာသူ့ရဲ့တငယ်ချင်းနဲ့အတူမြို့ထဲမှာလမ်းလျှောက်နေတဲ့သူ့ကို Model Agency ကတွေ့သွားတာပါ။နောက်ရှင်ပြိုင်တော့သူက Elite 2022နိုင်ငံအဆင့်ပြိုင်ပွဲမှာ Ukraine ကိုစားပြုရွေးချယ်ခံရပါတယ်။ Czech နိုင်ငံကနာမည်ကြီးတဲ့ model လည်းဖြစ်ဒီပြိုင်ပွဲရဲ့ထိုင်သူကြီးလည်းဖြစ်တဲ့ Teresa Maxova ကဒီပြိုင်ပွဲကအခုနှစ်ပိုင်းတွင်မှာပို့ပြီးတော့ကျယ်ပြန့်လာတယ်လို့ပြောပါတယ်။
Russian Elite and Svet Modis se hrozně změnil ta
အာရှအာဖရိကအဲ့လိုဒေသတွေပါတကားပွင့်လာလို့မတူကွဲပြားမှုပေါင်းစုံပါဝင်လာပါတယ်။ရှင်ပြိုင်မှုကပို့ပြီးတော့အားကောင်းလာခဲ့တယ်လို့သူကပြောပါတယ်။ဟုတ်ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အမျိုးသမီးလေးမာစတာဂျွန်ပီတာကတောင်ဆူတဲ့နိုင်ငံကဖြစ်ပါတယ်။အမျိုးသားဆုရှင်ကတော့ဆာဂေရှန်ဖြစ်ပြီးတော့သူကစပိန်နိုင်ငံကတရုတ်စပိန်အဆက်လေးဖြစ်ပါတယ်။ဆာဂေကစပိန်နိုင်ငံမှာတရုတ်ဆောင်နဲ့ပြည့်စက်အမှုပညာဘာသာရပ်ကိုစီးပူးနေပြီးတော့မော်ဒယ်အလုပ်အမှုပညာအလုပ်တွေနဲ့တကွာလုံးကိုရောက်ဖူးချင်တာဖြစ်ပါတယ်ရှင်။ဘရာဇီးလ်နိုင်ငံရီယိုဒီဂျေနေရိုမြို့မှာတော့စက်တင်ဘာလ2ရက်နေ့ကစတင်ပြီးတော့ Rock in Rio ဂီတပွဲတော်ကျင်းပနေတာပါ။ဒီနှစ်ပွဲတော်မှာပါဝင်ဖျော်ဖြေကြသူတွေထဲမှာ Iron Maiden, Justin Bieber, Dua Lipa, Coldplay တို့လည်းပါဝင်ပြီးတော့ဒီပွဲတော်အတွက် Latin America တခွင်ကဂီတပရိသတ်တွေရောက်လာကြပါတယ်။ပွဲတော်မစခင်ကတည်းက City of Rock, Sitaji Du Rock, Rock Guitar မြို့တော်လို့နာမည်ပေးထားတဲ့ပွဲတော်ကျင်းပရာနေရာကိုတော့ဒီဖျော်ဖြေရေးဆင်မြင့်နောက်ဆုံးပေပြင်ဆင်နေကြချိန်မှာလူ300ကျော်လောက်ရောက်လာပြီးတော့အဲ့အချိန်ကလေးကပြင်ဆင်နေတာကိုကြည့်ခဲ့ပါတယ်။နောက်ပြီးတော့အဲ့မှာပွဲတော်မကျင်းပခင်ကလေးကချားရဟတ်တို့ roller coaster တို့နောက်ပြီးတော့ကျိုးကနေတွဲလောင်းခိုစီပြီးတော့ short ski ရတဲ့ zip line တို့လိုမျိုးအပျော်ကစားစရာနေရာတွေကိုဖွင့်လှစ်ပေးထားပြီးဖြစ်ပါတယ်။ဒီပွဲတော်ကို1985ခုနှစ်ကစတင်ကျင်းပပြီးတော့ပေါ်တူဂီနိုင်ငံကလစ်ဘွန်မြို့တော်နောက်တော့စပိန်ကမက်ဒရစ်မြို့တော်လိုတခြားနိုင်ငံတွေပါမှာလိုက်ပြီးတော့ကျင်းပကြတာပါဒီနေ့ရီယိုဒေဂျနေရိုပွဲကတော့စက်တင်ဘာ3 4 9 10နဲ့17ရက်တို့မှာကျင်းပမှာဖြစ်ပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly
ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဖဲတဲ့တော့ဒီစီစဉ်တည်ဆက်ထားတဲ့တတ်တရားသတင်းလောဆင်ကိုနားဆင်ကြရတာဖြစ်ပါလိမ့်။ VOA တင်းလာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းချို့ချို့ကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးပါမယ
်။အတင်းတင်းခံရတဲ့နိုင်ငံတော်တာမင်ကန်တော်ဆန်းစုကြည်ရဲ့ကျမိုင်နဲ့ပတ်သက်ပြီးအထူးစိုးရင်ရတဲ့အကြောင်းနဲ့တွဲဆောင်ဝင်မရဘူးဆိုရင်နောက်တစ်ခါမြန်မာနိုင်ငံကိုသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာပြောဆိုတာကိုကိုကာပီအယ်ဂျာဇီးရာသတင်းမှာဖော်ပြထားပါတယ်ခင်ဗျာရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လှိုင်ရုရှားနိုင်ငံကိုတောက်ရောက်ပါတယ်ရုရှားဆိုရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပါအဝင်ကန္ဓာဘောင်းဆောင်ပူးပေါင်းဆောင်ရေးတွန်းမြင့်သွားမယ်လို့ခီးစဉ်နဲ့ပတ်သက်လို့မြမအလင်းသတင်းစာမှာရေးသားဖော်ပြထားပါတယ်မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားရေးရက်ခတ်မှုတွေရောပတ်သက်တာပေါ်တော့ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ဖို့ယူကရိန်းကဒီကနေ့နှိုးဆော်လိုက်ပါတယ်ခင်ဗျာ
တင်းလာနေအတွက်သတင်းကြီးချုပ်ကိုကိုစော်ဝင်းလိုက်တိဆက်ပေးကြတာဖြစ်ပါတယ်။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘေးအယ်ဂရက်နဲ့ PJ အဲလီယက်တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်စီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ7:00နာရီထိလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from